ဗတ်အမေရိကဒုနိုင်ငံကိုခီးထွက်နေတဲ့သမရဘုရှ်ကဘရာဇီးနိုင်ငံကိုရောက်ရှိနေပြီးသမရလူးဝစ်အီနာချီယိုလိုလာဒဇေဗာနဲ့တွေ့ဆုံခဲ့ပါတယ်။ဗီယိုသတင်းနာပေါ်လာဝက်စကဘရာဇီးနိုင်ငံမျိုးတော်ဘရာဇီးလျားကနေဘယ်လိုများသတင်းပြပို့ထားပါသလဲ။ဒေါခင်စိုးဝင်းခင်ဗျာ
။ဟုတ်ကဲ့ဦးချမ်းအေးရှင်။သမရဘုရှ်ကဒီလက်တင်အမေရိကသုံးနိုင်ငံခီးစဉ်မှာမိန့်ခွန်းတစ်ခါပဲပြောဖို့စီစဉ်ထားတာပါ။ဒီဒေသအတွင်းဒီမိုကရေစီထွန်းကားရေးအတွက်အရေးပါတဲ့အကြောင်းအာရုံစိုက်ပြောဆိုလိုက်ပါတယ်။ဂျတီအမေရိကဒေတာတဖွန်းကပြည်သူတွေအနေနဲ့သူတို့ရဲ့ဒီမိုကရေစီအခြေခံမူတွေကိုအမိအယဆွဲကင်ထားကြဖို့နဲ့နိုင်ရီကိုနောက်ပြန်မလှည့်ရအောင်ကြံ့ကြံ့ခံထားကြပါလို့တိုက်တွန်းလိုက်ပါတယ်။ဒီသဘောထားအမြင်နှစ်ခုအကြားစိတ်ကြိတ်ရွေးချယ်ကြပါလို့သမရဘုရှ်ကအခုလိုပြောပါတယ်
။ One offers a vision of hope. It is founded on representative government, integration into the world community, and a faith in the
truth. လူတို့ချင်းစီရဲ့ဘဝအတွက်လွန်မြောက်မှုဆိုတဲ့ခွန်အားဖြင့်အသွင်ပြောင်းလဲပေးနိုင်မယ်လို့ယုံကြည်ကြပြီးပြည်သူတွေကိုကူစားပြုတဲ့အစိုးရကလည်းကမ္ဘာအတိုင်းဝိုင်းနဲ့စိတ်ဝင်နိုင်မယ်မျှော်လင့်ချက်အတွေ့အမြင်ပွင့်လင်းလာအောင်တစ်ဖက်ကကန့်လန့်ပေးနေပါလေ။အခြားတစ်ဖက်ကတော့အနည်းငယ်လုံးလုံးထိလန့်ကြောင်းရင်မှုတွေအိမ်နီးချင်းတွေအချင်းချင်းယုံချကြပြည်သူတွေကိုပံ့ပိုးဖို့ကိုယ့်ရဲ့ပြက်ကွက်မှုတွေကိုတခြားသူတွေအပေါ်အပြစ်တင်မှုကြိုးစားရင်းဒီမိုကရေစီရေးတိုးတက်မှုတွေကိုနှောက်နှေးအောင်နောက်ပြန်ဆွဲနေကြပါလေ။
သမ္မတဘုရှ်ကဒေနိုင်ငံတွေရဲ့လို့တော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့သမ္မတဘုရှ်အစိုးရအပေါ်ပြင်းပြင်းထန်ထန်ဝေဖန်နေကြတဲ့ကျူဘာခေါင်းဆောင်ဖီဒယ်ကာစတိုနဲ့ဗင်နီဇွဲလားသမ္မတဟူဂိုချာဗစ်တို့ကိုရည်ညွှန်းလိုက်ပုံရပါတယ်။လက်တင်အမေရိကဒေသအတွင်းလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရရှိရေးအမေရိကန်ပြည်ထောင်စုရဲ့တောင်းဆိုမှုကိုကန့်ကွက်နေကြတဲ့နိုင်ငံတွေနဲ့ဘရာဇီးနိုင်ငံလည်းပါဝင်ပါတယ်။သမ္မတဘုရှ်ကဒီဒေသမှာလွတ်လပ်စွာကုန်သွယ်ကြခြင်းဖြင့်အလုတ်ကိုင်းတွေဖန်တီးနိုင်မှာဖြစ်တယ်လို့လူနေမှုအဆင့်အတန်းတွေလည်းမြင့်မားလာလိမ့်မယ်လို့ပြောဆိုပါတယ်။အေရှင်ဘရာဇီးသမ္မတလူလာဒဆီလ်ဗာကတော့နိုင်ငံရေးအရာသမ္မတဘုရှ်အတွက်ဆိုရင်တော့လက်ဝဲစွန်းဘက်မှာရောက်ရှိနေတယ်လို့ပါပဲ။ဒါပေမဲ့တင်နိုင်ငံဆက်ဆံရေးမှာတော့တိုးတက်လာပါတယ်လို့သမ္မတဘုရှ်နဲ့အတူရပ်ရင်းအခုလိုပြောပါတယ်
။ When I was elected president, there were those who foresaw the deterioration of relations between Brazil.
ကျွန်တော်သမ္မတအဖြစ်ရွေးခန့်ရတော့ကတချို့ကပြောကြပါတယ်။အမေရိကန်နဲ့ဘရာဇီးတို့ရဲ့ဆက်ဆံရေးယိုယွင်းလာလိမ့်မယ်လို့။အဲသူတို့ပြောတာတွေအမှားကြီးမှားတာပါပဲခင်ဗျာ။
အာဂျင်တီးနားနိုင်ငံမာဒယ်ပလာတာပန်းချီစိတ်ကမ်းမြို့မှာကျင်းပခဲ့တဲ့ထိပ်သီးညီလာခံမှာသမ္မတဘုရှ်ကိုဆန္ဒပြခဲ့ကြတဲ့အကြောင်းနဲ့ဆက်ဆက်ပြီးဘရာဇီးတက္ကသိုလ်ကပါမောက္ခတူရဲ့အမေကိုသမ္မတဘုရှ်ကဒီမိုကရေစီရဲ့အနှစ်သာရတစ်ခုဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးကြတာဖြစ်တယ်လို့သူကရှုမြင်ပါကြောင်းအာဂျင်တီးနားနိုင်ငံမှာဖြစ်ပျက်နေတဲ့နေတူဝကိစ္စတွေဟာအမေရိကန်ပြည်ထောင်စုနဲ့လည်းဆက်ဆက်ပြီးဖြစ်ပျက်နေတာမှုဒါအပြုသဘောဆောင်ပါတယ်လို့ပြောဆိုလိုက်ပါတယ်သောတာရှင်များရှင်အာဂျင်တီးနားနိုင်ငံမှာတင်မဟုတ်ပါဘူးဘရာဇီးနိုင်ငံမှာလည်းအလားတူပဲသမ္မတဘုရှ်ကိုကန့်ကွက်ဆန္ဒပြပွဲတွေကြိုးကြားအထောက်အယောက်ရှိနေပါတယ်သမ္မတဘုရှ်ကဘရာဇီးနိုင်ငံကနေပနားမနိုင်ငံကိုခရီးဆက်ဖို့ရှိကြောင်းပါရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒေါက်ခင်ဆိုဝေ